့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဘလို့အကြောင်းအရာတွေတိကျကြမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘလို့ရှုမြင်ကြကြလဲနိုင်ငံရေးပါတီတွေမှာဘလို့မူဝါဒတွေရှိတယ်လဲရွေးကောက်ပွဲနဲ့ဆက်နေပြီးတော့မဲဆန္ဒရှင်တွေအနေနဲ့ဘာတွေသိရှိထားတဲ့လဲဒီအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါပတ်စင်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media ကအယ်ဒီတာကိုမှုသစ်ကအစီအစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ရွေးကောက်ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ
်။အားလုံးပဲမြင်လာပါဗျာ။ election debate season ကနေကြိုဆိုလိုက်ပါရစေ။ဒီ season ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှုံကြတဲ့ season ပဲဖြစ်ပါတယ်။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့လူငယ်များရဲ့အနေနဲ့တော့ဆိုပြီးတော့ဆွေးနွေးနေခုံသွားကြမှာဖြစ်ပါတယ်။ဒီစီဇန်ကိုဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့
CPL ပြည်သူ့ပါတီကနေကိုစားပြုပြီးတော့မြစ်ကြီးနားမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံတဲ့မက်ဆိုင်းမှုပါဖြစ်ပါတယ်။နောက်တစ်ခါလူ့အောင်ပြည်ဒီမိုကရက်တစ်ပါတီကနေကိုစားပြုပြီးတော့ဗဗဲရန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံတဲ့မက်ဤသနာမှာဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NRI ပါတီဝင်လူငယ်တူလည်းဖြစ်ပါတယ်
။ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးတင်တာကကိုအောင်ခန့်ကိုစနေတင်တယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကလည်းဒီလူငယ်တယောက်လည်းဖြစ်တယ်နိုင်ငံရေးမှာလည်းစိတ်ပါဝင်စားတဲ့လူငယ်တယောက်လည်းဖြစ်တယ်ပေါ့ဆိုတော့လူငယ်တွေကဒီနိုင်ငံရေးဟိုမာဒီလွတ်တော်နိုင်ငံရေးမျိုးဥပဒေကြီးလေးလမ်းကြောင်းကိုကြွားတာမျိုးဥချိုကြီးလမ်းကြောင်းကိုကြွားတာမျိုးမှာလူငယ်တွေနေနဲ့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲပေါ့နော်လူငယ်တွေမှာဘယ်လောက်ထိစွမ်းအားတွေရှိနေပြီလဲဒီခန့်ကဏ္ဍတွေကပါဝင်ဆောင်ရွက်ဖို့အတွက်ဆိုတော့ကိုအောင်ခန့်ဒီဘောမှာဗာများပြောနေတာရှိဘယ်လိုမြင်တယ်လဲပေါ့နော်စပြီးပြောလို့ပါ
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready ဖြစ်တဲ့လူငယ်ရှိပါပါတော့ပို့ပြီးအစင်သက်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါပါတော့အလေးထားပြီးတော့လုပ်ချင်တဲ့လူငယ်လည်းရှိပါတယ်ဗျဒါပေမဲ့ဟိုနောက်ပိုင်းမှာပါတော့အခုလိုမျိုးဒီပွင့်နေလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီပိုင်းမှာလည်းလေ့လာလို့ရတယ်ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းအရာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ဝင်အခုလက်ရှိပြဿနာတွေကိုပဲဘယ်လိုဖြေရှင်းမယ်ဘယ်ကန်တားရင်ဖြေရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုတင်ပြထားဖို့ကတော့ဖြည့်ရှင်းနေတဲ့လူငယ်တွေလည်းအစအစရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်မဲ့ရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့ဟာမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးတော့မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းမလဲဆိုပြီးတော့ဘောနော်ဒီဇိုင်းမမလေ့လာထားပြီးတော့ပဲဖြည့်ချဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အစင်သင့်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အစင်သင့်ဖြစ်ပြီလို့ပြောလို့မရပါဘူး။ဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ဘောအစင်သင့်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်။နှစ်ရှည်လောက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီဖြည့်ရှင်းကျင်တဲ့ကန္တာပါဝင်ကျင်တဲ့ကန္တာတစ်ခုအနေနဲ့ကိုတို့ဘလို့အကောင့်ဘလို့ကိုက်တွယ်မလဲဘလို့အကောင့်ထဲပုံမလဲဘလို့ဖြည့်ရှင်းလို့ဆိုတာအစရင်အဆုံးလေ့လာပြီးတော့မှဝင်ကြတဲ့လူငယ်တွေတော့ရှိကြပါပါ။အဲ့လူငယ်တွေကတော့ ready ဖြစ်ပြီးအစင်သင့်ဖြစ်ပြီလို့ပြောလို့ရပါတယ်။တခြားဟိုလူငယ်အားလုံးအနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်ခွင့်ရှိဦးလို့ထင်ပါပါတော့။အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဥနာလိုပဲပေါ့နော်။ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့ကြတော့အထူးထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်။ဟိုလွတ်တော်တည်ပြုရမယ့်ကိစ္စဆိုတော့လွတ်တော်အရေးတွေကိုပေါ့နော်။လေ့လာထားတဲ့လူဖြစ်တင်ပါတယ်။ဘာလို့လဲလွတ်တော်နဲ့တက်ဆိုင်နေအတွက်ကျွန်တော်တို့လုံခဲ့တဲ့9နှစ်အတွင်းမှာဆိုလို့ရှိရင်ဖြစ်ဖြစ်လုံခဲ့10နှစ်တွေမှာပဲဖြစ်ဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုအရာတွေကိုမြင်ရပါတယ်ဒါလည်းကျွန်တော်တို့ဒါအခြေအနေနဲ့ဟိုအချိန်ခါရပါတော့သို့တော်လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနကလိုစီပင်အလုပ်တွေဝင်လုပ်နေရလဲကျွန်တော်တို့တွေ့ရတယ်ဒါမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အ အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုရဲမေးခွန်းမှာဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြည့်ပေးလိုက်ပါမယ်
။ဟုတ်ကဲ့ခင်ဗျာကိုအောင်ခန့်ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီကောက်တော့ကျွန်တော်ဒီ map sign ban နဲ့ map ဧည့်သံပေါ်မေးခွန်းတစ်ခုတည်းကိုပဲနှစ်ယောက်ဆုံးကျွန်တော်မေးချင်တယ်ခင်ဗျာ။ဆိုတော့ကျွန်တော်အဓိကမေးချင်တာကဒီ map sign ban တို့ map ဧည့်သံပေါ်တော့လူငယ်တွေလည်းဖြစ်တယ်။နောက်တစ်ခါဒီပြည်တော်စုစင်လွတ်တော်ပေါ့ဒီလွတ်တော်မှာပါဝင်ရွေးချယ်ခံဖို့အတွက်စူးစမ်းနေရတယ်လောက်ဆောင်နေတဲ့သူတွေလည်းဖြစ်တယ်ပေါ့ဆိုတော့ဒီလူငယ်တွေအနေနဲ့ဒီလွတ်တော်တွေကိုသွားဖို့ကြိုးစားတဲ့အခါမှာနိုင်ငံရေးမှာဒီရွေးကောက်ဘက်မှာရွေးကောက်ခံမှုလောက်ဆောင်တဲ့အခါမှာဘယ်လိုစိန်ခေါ်မှုတွေကြုံရတာမျိုးရှိတယ်ဘယ်လိုအခက်အခဲတွေရှိလာနိုင်လဲပေါ့ဆိုတော့ဒီမဲဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလောက်ဆောင်မှုကိုဘယ်လောက်ထိကြုံကြည်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လဲပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျအရင်ဆုံးဒီမက်အစ်လာမောင်ပြောပြပါခင်ဗျအ
ဲလူငယ်တယောက်လွတ်တော်တွေဝင်ဖို့ဆက်ဆိုရင်ကျွန်တော်ကအဲဒါဆိုတော့25နှစ်ပြည့်မှာကျွန်တော်ဝင်လို့ရတယ်ဒါကလည်းကျွန်တော်တို့အခက်ခဲ哦မဲထဲတဲ့ခါကျရင်ကျွန်တော်တို့18နှစ်ပြည့်ရဲ့အခါ18နှစ်ပြည့်ပြီးထဲလို့ရတယ်အဲဒီရေကောက်ခံမှုတော့ကျွန်တော်တို့ကအကန့်တက်တည်ရှိတယ်ဘာလဲဒါကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေလှမ်းဥပဒေရောက်သွားတော့လူငယ်တွေရဲ့ပါဝင်မှုကိုကန့်တက်ထားတဲ့အပိုင်းပေါ့နော်ဒါတရားဝင်ဆက်တက်ထားတာဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ line ကိုကျော်ရတယ်ပေါ့နော်နိုင်ငံရေးထုတ်တဲ့အခါမှာရှိနေပြီလားအရှိတရားလေးကိုကျော်ရတယ်ဆိုတော့ဘယ်လိုရှိတရားလေးကိုကြော်ရလဲဆိုတဲ့အခါမှာတစ်ဖက်က propaganda ဝါဒဖြန့်ချင်အရင်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကလို့စွပြီးတော့မှဝါဒဖြန့်ချင်ရဘယ်လိုအကြောင်းအရာမျိုးနေမဲ့ဝါဒဖြန့်လဲဆိုဥပမာလေးဖြင့်ဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမပေးလိုက်လို့ရှိရဲ့အာဏာပြန်သိမ်းလာနိုင်ပြီရှိတယ်ဆိုပြီးဝါဒဖြန့်ချင်ပေါ့အကဲအတိုင်းအတာပါတီတွေကိုမဲပေးလိုက်ညွန့်ပေါင်းဖြစ်သွားပဲဆိုညွန့်ပေါင်းဖြစ်သွားတဲ့အခါကျရင်လွတ်တော်ထဲမှာကျတော်တို့မဲခွဲဆုံးဖြတ်ကြတဲ့အခါမှာတစ်သက်ကပုံပြီးတော့မှအာဏာကြီးလာနိုင်ရရှိတယ်ဆိုရဲပရိုပဂန်ဒါတွေပေါ့နော်ဒါဖမောက်ဆုံးစာကြီးကြုံနိုင်ကျွန်တော်တို့အောက်ခြေမဲဆန္ဒနယ်မှာတွေ့ရတဲ့အခက်ခဲပေါ့နောက်တစ်ခုပရိုပဂန်ဒါကဘာလာလဲဆိုတဲ့အခါကျတော့လူများစုကြီးရတော့ဒီပါတီကိုထောက်ခံနေတာမင်းကဘာလို့မထောက်ခံလဲဆိုရဲပရိုပဂန်ဒါဆလာတယ်ဆိုတော့ဒါဘာလို့ပြလဲဆိုတော့လူအများစုကလူနည်းစုရဲ့ရွေးချယ်ခွင့်စင်စားခွင့်တွေကိုကန့်တက်လိုက်တဲ့အပိုင်းပေါ့နော်ဆိုတဲ့အခါကျတော့တစ်ဖက်နောက်ပရိုပဂန်ဒါတစ်ခုကဘာလဲဆိုတော့တစ်ဖက်ပါတီရဲ့ရှင်းတိုင်မှုတွေလှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းဒီလောက်ဆောင်မှုတွေဒီတိုင်းပြည်ရဲ့အကျိုးကိုဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းနေနဲ့ကန့်တက်လိုက်လို့ရှိရဲ့ဒါလူတို့ရဲ့စဉ်းစားမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျိုးတို့ Democratic Party တွေလွတ်တော်ရဲ့ရောက်ဖို့စူးစမ်းကြတယ်တိုင်းရင်းသားပါတီတွေလွတ်တော်ရဲ့ရောက်ဖို့စူးစမ်းကြတယ်ဒါပေမဲ့ဒီစူးစမ်းမှုတွေကိုတစ်ဖက်ကဝါဒဖြန့်ချီတာတွေကလူတို့ရဲ့အကြောက်တရားတွေကိုနိုးစွပ်ပြီးဖြန့်ချီတဲ့အခါကျတော့ဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်လူကြီးရဲ့ဒီအမျိုးသမီးရဲ့ဖြစ်ဖြစ်အောက်ခြေမဲဆန္ဒနဲ့မှာအများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်။နောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ခက်ခဲတာဘာလဲဆိုတော့ကျွန်တော်ကnotebook ကိုများလာတယ်ပေါ့။ notebook ဘာလို့များလာတယ်ဆိုတော့အကြောင်းရင်းကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော် page ဆိုရဲ့ဖွဲ့စည်းရှိရေးကောက်ဖွဲ့နဲ့ပတ်သက်ပြီးတော့မှလေ့လာနေတဲ့ဖွဲ့စည်းပေါ့နော်။ဒါဒီဖွဲ့စည်းကထုတ်ပြန်ထားတဲ့စစ်တမ်းအညာဆိုရင်ကျွန်တော်လူတို့ရဲ့မျိုးနှင်ချက်အရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိညိုးတာအကောင်းဆုံးအထိတည်ွားနိုင်မယ်ဆိုရင်ကျွန်တော်တို့ဒီအချိန်နောက်ထိnotebook တွေများလာမှာမဟုတ်ဘူးဆိုတော့ notebook ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဆိုတော့ပထမတစ်ချက် notebook က2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ကျွန်တော်တို့မဲမပေးတာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့ဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရေကောက်ပွဲတွေကိုလည်းအယုံကြည်ရှိဘူးတော့ဒီကနေတက်လာမယ်အစိုးရကိုလည်းအယုံကြည်ရှိဘူးဒီအတွက်ကြောင့်မလို့ notebook လုပ်တဲ့လူတွေရှိတယ
်ဟိုဒီမေးခွန်းကကျွန်တော်နောက်တော်တော်မှထက်လာဖို့ရှိလို့လေအဲ့ဒါ
ခဏလေးခိုင်းကြောင့်ပြောရမပြီးတဲ့ကျတော့အဆုံးတက်လိုက်မယ်နော်အဲ့လိုဒီနားထောင်ကြအောင်ဆိုတော့ဒီအတွက် notebook လေးလည်းရှိတယ်နောက်တစ်ချက် notebook လောက်တာကတော့ဒီခဏကပြေတိုင်းကျွန်တော်တို့အစိုးရရဲ့လှုပ်ဆောင်မှုတွေအားလုံးကိုမချိနဲ့လို့ပေါ့နော်ဒီအဖြစ်စီဒီမှာ line မပါခြင်းလို့ notebook လောက်တယ်ဒီရှိရဆိုတော့ကျွန်တော်တို့လူငယ်အမတ်တွေရောတခြားအမတ်လောင်းတွေရောကဒီအခက်ခဲတွေဒီ line လုံးကြီးတွေကိုကျွန်တော်တို့ကြော်ရတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာဖြစ်ပြနေတဲ့အကြောင်းအရာကဒါပဲဆိုတဲ့အကြောင်းကိုကျွန်တော်ဒီတရောင်းမှာတော့အရင်ဆုံးသိကြထားပြီးဖြစ်ပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့ကျမတို့စီမှာလည်းဒါစင်ခုံမှုတော့အများကြီးရှိရေပေါ့နော်အတတ်ချက်အနစ်ချက်ပေါ့ခဏကပြောသလိုမျိုးအချိန်ကလည်းအရန်ကတ်တက်ဘယ်လိုပြောမလဲ limited ဖြစ်တဲ့အခါမှာကျမတို့အတွက်တော်တော်လေးစင်ခုံမှုတော့အရန်များတယ်ပြီးတော့ကချင်းပြည်မြစ်စနာမြို့နယ်ဆိုတာကဟိုမြို့ပေါင်း၃မြို့နယ်စာတော့ရှိတဲ့အနေအထားဖြစ်တယ်တော်တော်လေးကြေကျန်တဲ့အနေအထားဖြစ်တယ်မေဆန္ဒရှင်ဥယေကလည်းနှစ်သိန်းကျော်ရှိတယ်ပေါ့နော်ဆိုတော့အချိန်ကာလနှစ်လအတော်အတွင်းမှာကျမတို့ဟို ဖြတ်ကျော်တဲ့အခါမှာလူကုံလူလဲပြင်ပန်းတယ်ငွေလဲကုန်တယ်အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေထားတွေ့တွေ့ရတယ်အတိုင်းဝိုင်းအကန့်တက်ချက်အရာဒါကျွန်တော်တို့ stereotype ကအခုကြည့်ဒီကနေကျော်လွန်ဖို့ဒီပေါင်ထက်ကျော်လွန်ဖို့အများကြီးကက်ခဲရှိသေးတယ်ဆိုတော့အများပိုင်းကဒီပေါ်မှာဟိုအရင်ငေးသေးတယ်လောက်ကောလုံးနိုင်ပါမလားဆိုရင်မယုံကြည်မှုရှိတယ်ပေါ့နော်တော်တော်ညလည်းဒီနောက်ပိုင်းကျမတို့စီယုံရုပ်ဝင်တယ်အကောလုံးနဲ့ကျမတို့ party policy ချပြနေတဲ့အခါမှာကျမတို့ရဲ့လုံဆောင်ချက်တွေကိုပြန်မဖော်ပြလာတဲ့အခါမှာအလုံးလိုလိုကအခုပြန်မကြားနေရတဲ့အနေထားမှာဟိုလူငယ်တွေပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူ့ပါတီကိုကျွန်တော်တို့ကထောက်ခံပါတယ်ဆိုတဲ့အနေထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျမတို့ဘက်မှာတော့အားတက်ချက်ရှိလာတယ်ပေါ့နော်ပြီးတဲ့ပိုင်းမှာလည်းခဏကဆက်မအော်အီတင်စာမှာပြောလို့လို့ယူပဲကျွန်တော်တို့ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင်အဲ NLD နဲ့ KSPP ကတော့အတူတူပါပဲဆိုတော့ဟိုသူတို့ပြည်သူလူထုတွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြည်သူတို့ကတပိုင်းမှာလည်း NLD very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ်ပြည်သူ့ပါတီကဟိုဒီကြံခိုင်ဖွံ့ဖြိုးရေးနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လောက်တဲ့အပိုင်းတွေပေါ့နော်ဒါသူတို့ water ဖြတ်နေအပိုင်းတွေတွေ့တွေ့ရတယ်ဆိုတော့ဒါတွေကဆာကျမတို့မှာဖြည့်ရှင်းနေရတယ်ပေါ့နော်ကြံခိုင်ဖွံ့ဖြိုးရေးနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆာကျမတို့ဆီမှာတော့ဒါတော်တော်လေးတော့စိန်ခေါ်မှုတော့တွေ့တွေ့နေရတယ်ဆိုတော့စိန်ခေါ်မှုတော့အများကြီးရှိတယ်အသက်ချအနေချက်တော့အများကြီးဒီပေါ်မှာလည်းကျမတို့ကလည်းပြင်ဆင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတရောင်းမေးခွန်းလေးကျွန်တော်သွားတင်တယ်ပေါ့ဒီမေးခွန်းကတော့ကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးတင်တာပေါ့နော်ဆိုတော့ကျွန်တော်လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကလည်းကြီးကြီးမားမားရှိနေတယ်ပေါ့ဆိုတော့ဒီပထမဆုံးမဲပေးမဲ့လူငယ်တွေအင်အားတွေ5000လောက်ရှိတယ်ဆိုတော့ဒီလူငယ်တွေကဒီအခမ်းအနားကော2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမဲဣတိသာမောင်ပြောခဲ့သလိုပဲကျွန်တော်ဒီ notebook လည်းရှိတယ် book လည်းဆိုတဲ့သဘောယူဆရလည်းရှိတဲ့ခါကျတော့ဒီလူငယ်တွေပေါ်မှာရောဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့ယူဆချက်တွေကဒီ2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးတရားမှုရှိနိုင်မလဲရိုက်ခတ်မှုရှိနိုင်လဲရှိနိုင်မလဲပေါ့နော်ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးစီခြင်းနဲ့ခင်ဗျာအမတ်ဆိုင်လူပန်ရင်းလို့ဆွေးနွေးပေးလို့ရမှာခင်ဗျာ
ဆိုတော့ကျမတို့ဒီပေါ်မှာအခုကတော့အာလူငယ်ငါးတန်းကျော်တော့ရှိနေပေါ့နော်ဒါပေမဲ့ဒါအများပိုင်းကလည်းဒီမဘက်ကနေဖြစ်မယ်ပေါ့နော်ဒါကျမတို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်ချုပ်အနေနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတခါမှလည်းဒီပြတ်တက်မှုကိုမဖြစ်ကြော်ခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပေါ်မှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆင်မဟိုဤတဲ့ဆင်မပြောသလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုတော့တွေးရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့နဲ့တမ်းတစ်ခုလုံးမှာသူတို့ဘက်ကနေမြူလင်းသားတော့မရရှိတဲ့အခါမှာသူတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတွေ့တွေ့ရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြည်နယ်မှာတော့အဲ့လိုကြီးမများပေမဲ့လည်းပြည်မဘက်မှာတော့ထိဟိုရက်ခိုက်မှုကတော့အရန်မြင့်နေလို့ကျမနေမြင်တယ်ပြည်နယ်မှာတော့ကျမတို့ဆီမှာနေနေပါလို့ရှိတယ်ဒါပေမဲ့ကျမတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြည်နယ်မှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့သူတို့ဘက်ကနေဟိုခိုင်လုံမဲရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိထားပြီးသားပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တနေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလေးမနေ့9နိုင်ပဲရှိသေးတယ်ဟိုရုံးရှိမှာသူတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော်တော်လေးအံ့ဩသွားတယ်ဟာပြန်မေးကြည့်လို့သူတို့ဘက်ကနေတကယ်ကျွန်တော်ကျမတို့ရဲ့ဒီပချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့လူငယ်တွေဘက်ကနေဒါ intake အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းတွေ့တွေ့ရတဲ့အခါမှာကျမတို့တော်တော်လေးဝမ်းသာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသေးလက္ခဏာကိုတော့ကျမတို့တွေ့ရှိရဖြစ်တယ်ပေါ့နော်ဆိုတော့သူတို့ကျမအနေနဲ့ message ပေးချင်တာကတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့သူတို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျမပြောချင်တာဖြစ်တယ်
ဟုတ်ကဲ့ဟုတ်မဲ့ဣဒိသာမောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကဆိုင်းနှုတ်ပြန်ဆရာမဆိုင်းနှုတ်ပြန်ပြောရတဲ့အထဲမှာလည်းပါတယ်ဒီကျမနယ်အခြေအနေနဲ့ဒီတိုင်းနာဒီကဘက်ကအခြေအနေနဲ့ဒီမဘက်ကလူငယ်အခြေအနေများမတူပေါ့နော်မတူဆိုတာကဒီလိုရှိရဲဒီမတိုင်းနာဒီကဘက်ကလူငယ်တွေကအဲ့လိုအရှိအမျိုးသားစိတ်တပြင်းထန်လာတဲ့အခြေရှိတယ်ဆိုတော့တို့ဟိုမှာဥပမာအနေနဲ့တွေ့ရမှာဆိုရင်ဒီ9နှစ်တင်မှာ2018 2019 2020ပေါ့နော်2019နောက်ပိုင်းကနေစိုက်ပြန်မြင့်လာတာဆိုတော့ဖိနစ်ပြည်သူအရေးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့ပြီးတော့ဒီခဏကကချင်စစ်ပြည်ရှင်နေပြီကိုနေပြီလို့ကိစ္စမျိုးတွေမှာဒီအမယူနေအများကြီးတက်တက်ချွတ်ချွတ်ပါလာတယ်ဆိုတော့မနစ်ကရားပြည်နယ်မှာဆိုရင်ဒါကျွန်တော်တို့အထူးခြားဆုံးဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဗုဒ္ဓထေရဆန္ဒပြတဲ့အခါမှာတပြည်နယ်လုံးမှာရှိလူငယ်တွေကထောင်းနဲ့တောင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြပေါ့နော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ကအတိမြင့်လာတယ်အမျိုးသားရေးစိတ်ကအပြင်မြင့်လာတယ်ပေါ့ဒါကျွန်တော်တို့ဘက်ကချူဆိုရမယ့်အပိုင်းဒါနိုင်ငံရေးပေါ်မှာစ ိတ်ဝင်စားလာတဲ့အပိုင်းကိုကျွန်တော်ဘက်ကကျေစုရမယ့်အပိုင်းပေါ့နော်ဆိုတော့ဒီရဲ့ဒီမဘက်မှာဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီဒီဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင့်ကြတာပဲဒါပေမဲ့အဲကျွန်တော်လွတ်တော်ရဲ့မှာလူငယ်တွေအတွက်ပြည်ပြည်ပြည်မလောက်ဆောင်ပေးနိုင်ဘူးဥပမာဒီကျွန်တော် session နှစ်ပြည့်ပြီးတဲ့အတိုင်းရေကောက်ခံခွင့်ရှိရမယ်ဆိုတဲ့အချက်လက်ကလေဒါကျွန်တော်တို့လွတ်တော်ရဲ့မှာ majority ထောက်ခံရင်ကျွန်တော်တို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရညညနိုင်တော့မှအရင်ဟိုဆွေးနွေးရမယ့်ကိစ္စလည်းမဟုတ်ဒါလူငယ်တွေအခွင့်အရေးပေးလို့ရတဲ့ကိစ္စပေါ့နော်ဒါပေမဲ့ဒီလိုမျိုးအရာရာဖြစ်မလာဘူးလူငယ်ရဲ့မျောလင့်ချက်ရာဒီလိုညာမျိုးရဖြစ်မလာဘူးဥမာကျွန်မမဲဆန္ဒနယ်မှာဆိုရင်ကျွန်မရဲ့မဲဆန္ဒနယ်ပြပန်းတိုင်းနယ်မဲဆန္ဒနယ်မှာဆိုရင်ဘလုံးအကစားမှာအရင်တော်တဲ့လူငယ်တွေရှိတယ်ဒါပေမဲ့ဘာခက်ခဲတွေ့လဲဆိုတော့သူတို့ဘလုံးကံဖို့အတွက်ဖူဆယ်ကွင်းတော်သူတို့မှာမရှိဘူးမရှိတဲ့အတွက်သူတို့ကတခြားမျိုးနယ်တွေမှာသွားပြီးဘလုံးကံရတယ်ဆိုတော့ဒီလိုဟိုမျောလင့်ချက်တွေပေါ့နော်နောက်တစ်ခုကကျွန်တော်တို့ကတစ်ဖက်မှာဒီမိုကရေစီအကြောင်းပြောနေရတယ်တစ်ဖက်မှာငြိမ်းချမ်းရေးအကြောင်းပြောနေတယ်တစ်ဖက်မှာအဲ့အကြောင်းပြောတဲ့လူငယ်တွေကဇက်တိုက်ခံခံနေရတယ်ဒီအချိန်ဒီမှာဆိုရင်ပထမဆုံးမဲပေးမယ် first time ဖြစ်တာ၅တန်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ငြိမ်းချမ်းရေးအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေခံခံသွားရတာဒီဒီတလအတွင်းမှာ15ယောက်ရှိနေပြီဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့အတိုင်းပဲငြိမ်းချမ်းရေးအကြောင်းပြောဆိုတဲ့လူငယ်တွေအသက်ခံရတယ်ဖန်ခံရတယ်ဆိုတော့လွတ်တော်ထဲမှာလည်းဥပဒေအအမြင်ရောင်းနေတာအတိုင်းမပြတ်ထန်နိုင်ဘူးဘလို့ဥပဒေမျိုးကြီးပြတ်ထန်လဲဆိုတော့ဘလို့ဆွေးနွေးကြလဲဆိုတော့ကျွန်တော်တို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုမယ်ဆိုတာလောက်တည်ရယ်ဆွေးနွေးကြတာ哦ကျွန်တော်လူငယ်တွေအခွင့်အရေးပေးရမျိုးကြီးပြစ်မလာတဲ့အခါကျတော့ရေကောက်ပွဲဖြစ်စင်နေမှာနိုင်ငံရေးဖြစ်စင်နေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ပုံလာတာမျိုးရှိတယ်ဒါဒီလိုစိတ်ပုံလာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ပြင်ရှင်းရတယ်ဒါနိုင်ငံရေးဖြစ်စင်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူးလက်ရှိနိုင်ငံရေးနိုင်ငံရေးကိုအကောင့်ထဲခေါ်နေကြတဲ့လူတွေကြောင့်လို့ဒီနိုင်ငံရေးကိုဥဆောင်နေကြတဲ့နိုင်ငံရေးဓမ္မကြီးကြောင့်လို့ပါတီကောင်းဆောင်ကြီးကြောင့်လို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးထဲကနေဆုတ်ခွာသွားတဲ့အပိုင်းကြီးလို့ကျွန်မမြင်ပါတယ်။တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြုပြင်ခြင်းနဲ့ဆန္ဒအခုရှိရှိနေတော့မှာဒါပေမဲ့ကျွန်တော်တို့နိုင်ငံကိုဥဆောင်ကြီးကြတဲ့ MP ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်လို့ဒါကျွန်တော်တို့လူငယ်တွေကတစ်ဖြည်းဖြည်းနိုင်ငံရေးထဲကနေဆုတ်ခွာသွားတဲ့တပည့်ပြည်နိုင်ငံရဲ့နိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြအားရဝါတာလို့ပဲကျွန်မထင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမယ့်တင်တာမော။ဒီကွာခက်ဒီပေါ်မှာဆင်းနေပြပါအောင်ခင်ဗျာ
။ဟုတ်ကဲ့ new first time voter တွေ၅သန်းရှိတဲ့အခါကျွန်တော်တို့လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ10ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာနံပါတ်1ရမယ်။ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တဲ့ first time voter ဖြစ်တဲ့နိုင်ငံရေးရေချိန်မှာဆိုလို့ရှိရင်တော့တို့အနေနဲ့မှာမဲပေးဘူးတဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးเนาะမဲလည်းတစ်ခါမှမပေးဘူးဘူး2015တော့ကလည်းမပေးဘူး2010တော့ကလည်းမပေးဘူးဘူးစိုင်းဗိုတာရဲ့တို့ရဲ့ဘလောက်ထိရောက်နိုင်တယ်ဗောနော်ဘလောက်ထိဟိုဟာဟိုတို့ရဲ့အမြင်ရပါရဆိုမဲပေးဘူးမဲ့ဒီမဲပေးရကောင်းမှန်းသိတဲ့အတိတရား voter education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲယုံဆိုတော့ဘယ်နေရာလဲမဲဆင်းဆိုတော့ဘလူးသွားဆက်ရလဲမဲဆင်းမှာမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟောနော်ပုံစံသုံးလို့အောင်နဲ့ဘလူးပြန်ဖြည့်စည်းရလဲဆိုတဲ့အားမျိုးတွေသိချင်မှသိမယ်တကောင်ဆင်းရင်တော့မှကိုယ့်အိမ်မှာရှိချင်မှရှိကြမယ်ဆက်ရှိ19 20အဝေးစဉ်ကြောင်းနေပါရင်တက်နေရတယ်ဆိုလို့ရှိရင်တကောင်ဆင်းနေပါရင်လည်းဝေးကြမှာဖြစ်ရင်ဖြစ်မယ်အခုတော့လို့ဆိုကိုဗစ်ကြောင့်အိမ်ပြန်ရောက်နေရဆိုလို့ရှိရင်လည်းအပြုံထွက်ရမှာကြောက်လို့အစိုးရရုံသွားရမှာကြောက်လို့နော်ဟိုကိုယ့်ရဲ့ထွေးဥရုံတွေကိုသွားရမှာရက်ခွက်ရုံတွေကိုသွားရမှာမသိလို့ကြောက်လို့အဲ့အမျိုးတွေအစားအစာရှိကြမှာပေါ့ဒါပေမဲ့သူတို့ရဲ့မဲပေးသူတို့ကအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်တော့သူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့နော်သူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော်အာဒီလူငယ်တွေရောတကယ်ကိုရှေ့တန်းတင်ပြီးွားတော့တကယ် address လုပ်နေလားတကယ်ကိုပဲဒီပေါ့နော်ဟိုဆွနေပွဲတွေမှာပါသလားဆိုလို့ရှင်ကျွန်တော်တို့အခုထိကိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်ဒီဘာတော့သွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်တွေပေါ့နော်အဲသူတို့အနေနဲ့မှာအခုလောလောဆယ်ကဟိုဘယ်ဂန္ဓာကိုအဓိကအလေးထားပြီးတော့မဲပေးရမလဲဆိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေရပြဟိုဘာလို့လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကပေါ့နော်ဟိုဘယ်ဂန္ဓာမှာဟိုဘလို့ဝင်မလဲဟုတ်တယ်မလားဘလို့ဝင်မလဲဆိုလို့ရှိရင်ဘယ်ပါတီကဘလို့လက်ခံကြမလဲဟိုပြီးွားလို့ရှိရင်ဒီလူငယ်တွေရောကျွန်တော်တို့အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တယောက်မဲဆန္ဒရှင်တဦးလို့ပေါ့တတ်မှတ်လို့ရှင်ပူမကောင်းဘူးလား
ဆိုတော့ရောပေါ့နော်ဆိုတော့နောက်ဆုံးတော့ကျွန်တော်လည်းအချိန်ရနည်းနည်းကတ်သွားတယ်ခင်ဗျာဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောစေချင်တယ်နောက်ဆုံးတော့ပေါ့နော်ဆိုတော့ဒီမေးခွန်းကလည်းကျွန်တော်တို့ဒီအဓိကဟိုပါပေါ့ရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးခွန်းမျိုးပါ ဆိုတော့ဒီမေးခွန်းမှာတော့ဒီပထမဆုံးကျွန်တော်ဒီမေးခွန်းဒီမက်ဒီဇာမောင်နဲ့မက်ဆိုင်းနီပန်တို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးခွန်းတစ်ခုမေးမယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကတော့မေးခွန်းတစ်ခုမေးမယ်အဲ့တော့မေးခွန်းမက်ဆိုင်းနီပန်နဲ့မက်ဒီဇာမောင်ကိုမေးမယ်မေးခွန်းကဒီကိုယ်တိုင်ကဒီတော်တော်တဲကိုသွားဖို့ဒီရွေးကောက်ခံလို့သူ့လုံဆောင်နေတဲ့ကိုယ်စားလေလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စားလေလောင်းနေနေလွတ်တော်တဲကိုဘာကြောင့်ဘာကိုကြိုးစားရလဲလွတ်တော်တဲရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးရဘာတွေကိုတွန်းအားပေးပြီးဘာတွေကိုလုံဆောင်မှာလဲပေါ့ဆိုတော့ဟိုဒါလေးကိုဆက်တူတူချွတ်ချုံလေးပြောပြသေးခြင်းနဲ့ခင်ဗျာအဲ့တော့ဒီမက်ဆိုင်းနီပန်ရေလုံးပြောပြပါလား
ဟုတ်ကဲ့ဆိုတော့ကျမအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျမရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှလုံဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါရေလုံဆောင်ရတယ်ဆိုတဲ့အခါမှာကျမတို့အမျိုးသားစီမံကိန်းတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့ဒါကို account ထဲပို့တဲ့အပိုင်းမှာဆိုရင်ညဒါကတစ်နှစ်နှစ်နှစ်နဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးညပေါင်းည20 30 50ဒီမျိုးပေါ့နော်ဆိုတော့အော်ကျမတို့ဒီည20 30 50ဆိုတဲ့အချိန်တွေမှာအခုလက်ရှိခေါင်းဆောင်နေတဲ့အသက်60ကျော်80ကျော်ဒီလူကြီးတွေဘက်ကအချိန်ကြီးမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအချိန်ဖြစ်မယ်ပြီးတော့နောက်လာမဲ့လူငယ်တွေတက်လာမဲ့လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနဲ့ခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရင်ချက်ကိုကျမတို့ကပုံမဆိုးရင်လည်းဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပို့ပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမနေနေရတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုပ်ဆောင်ဖို့အတွက်ကျမမျှော်လင့်ချက်ထားတယ်ပြီးမှလည်းဒီအစနေ့ချက်နေရာမှာလို့ရရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမနေသုံးသပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုပ်ဆောင်ဖို့အတွက်ဒါမှန်တယ်လုံဆောင်တော့ဖို့ရှိမယ်ဒါပြီးတော့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လုံဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတိုးတက်လုံဆောင်ဖို့ဆိုရင်ပညာရေးပါမယ်ကျမရေးပါမယ်စီးပွားရေးပါမယ်လူမှုရေးအခန်းကဏ္ဍပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လုံဆောင်ရမယ်လို့ကျမနေမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ဒါလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလုံဆောင်ဖို့အတွက်ဆောင်ရွက်တော့ပါမယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဲ့ဧည့်သည်ကောင်ပါဗျာပြောလို့ရှိမယ်ခင်ဗျာ
အဲ့ဘာလို့ကျမတို့ကဒီငယ်ဆိုတဲ့အရာကိုတည်ရင်ပြောနေရလဲကျမတို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရင်ပြောနေရလဲဆိုတဲ့အရာကိုကျမတို့တခြားဥုံဆုံးတဝပေါက်ထားဖို့ဆိုရယ်ကျမတို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရတဲ့အမျိုးသားမျိုးသီးကွဲရတဲ့ကျမတို့ကဖိနှိပ်မှုကမတူတော့အတော်မတူတဲ့ခါကျဖိနှိပ်မှုကမတူတော့အဲ့ဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးမှုတွေတန်ပြန်တက်ရောက်မှုရလဲမတူတော့အဲ့ဒါကြောင့်ကျမတို့ကဒီအရာတွေကိုတခြားခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်ရအောင်လို့စုတစီလည်းပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအရာကြောင့်ကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပွဲဝင်နေဆုလုပ်ကန်ဒီထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေနဲ့မှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်အဲ့တော့ကျွန်တော်ရေကောက်ပွဲဝင်တဲ့အခါမှာနိုင်ငံရေးအစီအစဉ်၃ခုတင်ထားတယ်လက်မှတ်၁ကလူမှုဖွံ့ဖြိုးရေးပေါ့နော် social welfare လက်မှတ်၂ကလူမှုတရားမျှတပေါ့နော် social justice လက်မှတ်၃ကတော့ indigenous equity minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာဖြစ်လို့ကျွန်တော်တို့ပြောဆိုနေရလဲအခါကျတော့ဒါတစ်စုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်ကဒီကိစ္စတွေကိုပြောဆိုဆွေးနွေးနေရတာဆိုတော့ဒီအရာတွေကိုဒါကျွန်မကအကယ်၍ပေါ့နော်လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျွန်မလုတ်ပေးနိုင်တယ်ဆန့်ဆောင်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကဒီငယ်တယောက်ဖြစ်တယ်ကျွန်မကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျွန်မကနိုင်ငံကြီးကျွန်မတယောက်ဖြစ်တဲ့အတွက်ကြောင့်လို့ကျွန်မဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျွန်မသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာတွေလို့ချင်းနေဘယ်လိုပြပြတောင်းနေတဲ့လဲဆိုတဲ့အရာတွေကိုကျွန်မသိတယ်ဆိုတော့အဲဒီကျွန်မကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာရွေးချယ်ခံသွားရမယ်ဆိုရင်ကျွန်မအနေနဲ့မြန်မာနိုင်ငံအတွက်တဆုံးတရားအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်လူငယ်တွေအတွက်တော်တယ်မှာအဆက်ကျကျလောက်လောက်ပြောပြနိုင်မယ်လူငယ်တွေအတွက်ကောင်းမွန်တဲ့ဥပဒေတွေကိုပြုမြင်ပြဋ္ဌာန်းပြနိုင်မယ်နောက်ပညာရေးပညာရေးပိုင်းဆိုင်ရာပြုမြင်ပြောင်းလဲမှုတွေကိုကျမအနေနဲ့အကောင်းဆုံးပြန်ဆောင်ပြလာနိုင်မယ်လို့ကျမအနေနဲ့ဒီနေ့ဆက်လာပါချင်ပါရှင်ကျေးဇူးတင်ပါ
တယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်တွေကိုသွားမယ်လူငယ်ကိုယ်စားလောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာသွားလွတ်တော်တွေမှာဘာတွေလှုပ်ဆောင်မယ်ဆိုတာပြောပါတယ်ပေါ့ဆိုတော့ကွန်ကန့်အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လောကဒီတော်တော်နိုင်ငံရေးမှာဒီနိုင်ငံရေးအကြောင်းလဲတွေမှာဘာတွေကိုညှော်လင်းညှော်လင့်ထားတာရှိတယ်ဗျာဘာတွေမြင်တွေ့ချင်တာရှိတယ်ဒါလေးလည်းဆွေးနွေးပေးပါအောင်ခင်ဗျာအ
ဲ့မှာကျွန်တော်တို့ဒီညှော်လင့်ချက်အနေနဲ့ပေါ့နော်ကျွန်တော်တို့ငွေတယောက်အနေနဲ့ယူကောက်ဝယ်မပါတော့လဲပဲလဲပေးဖို့ကြည့်ပြီးတော့စောင့်လေ့လာပြီးတော့ပဲညှော်လင့်ချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျဘာတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွင့်ပြရေးကိုပဲကျွန်တော်တို့တော်တော်များများလေးလာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းဟိုညှော်လင့်တဲ့အတွက်တခြားလူတွေလည်းဒီလိုပဲညှော်လင့်မယ်လို့ကျွန်တော်ထင်ပါတယ်ဖွံ့ဖြိုးရေးမှာဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့မှာဟာလာဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပ ြုပြင်ကြောင်းလဲဘလို့ပြောင်းမြဲမလဲပေါ့နော်ဘာလို့ပြောင်းလဲမလဲထက်ကိုဘလို့ပြောင်းလဲမလဲဟောကျွန်တော်ကသိချင်တယ်ပေါ့အဲ့ဘလို့ကလည်းကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရရပေါ့နော်အဲ့ဟောကိုက်ရဲ့ကိုက်ညီရဲ့လားဆိုတော့လည်းသိချင်တယ်ဒီဟိုလောကမအခွင့်အရေးတွေရောကျွန်တော်တို့ဘလို့ဟိုပြုပြင်ပြောင်းလဲမလဲနောက်ကျွန်တော်အနေနဲ့မှာဒီကျန်းမာရေးကဏ္ဍကလည်းကျွန်တော်အခုသူတစ်ပြက်ကိုဗစ်ကာလမှာဖြစ်လာတဲ့အတွက်ဆိုရင်ဒါမှဒီလိုမျိုးအလုံနဲ့ကျန်းမာရေးကလည်းချိန်နေရပဲလေအလုံလုံးနေတော့လောလောဆယ်ဟိုကလာခရမယ်ကိုယ့်ရဲ့ကျန်းမာရေးကိုစိတ်ဘဝကကိုရှင်းပြနိုင်မယ်ဒါပေမဲ့အလုံမလုံးတော့ဘူးဆိုတဲ့အချိန်ကြာလို့ရှင်ကျွန်တော်ကကျန်းမာရေးကိုဘယ်လိုယူဆိုင်မလဲကျွန်တော်ဒီကျန်းမာရေးကလည်းအဲအကြောင်းအရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျန်းမာရေးကငယ်တော်လည်းပဲပေါ့နော်ဟိုတတ်မာရဲကွာဆိုတဲ့ဟာမျိုးမဟုတ်တော့ဘူးအခုသူတစ်ပြက်ကိုဗစ်ဖြစ်လာတဲ့အခါမှာဆိုလို့ရှင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်အဲ့လိုပဲအစအစရေးပြန်ရှိမယ်ဆိုလို့ရှိရင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုပ်ကိုပေါ့နော်အလုပ်ခွင့်ရေးပေါ့ခွင့်ရေးတွေကကျွန်တော်စီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြမလဲဆိုတော့ကျွန်တော်တို့မှာစီးပွားရေးအကျတဲ့နေရာလဲဒီနှစ်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်ပေါ့နော်ကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားအကြောင်းအကျောင်းတွေဖြစ်ဖိအားတွေဖြစ်လာတဲ့အတွက်ဒီစီးပွားရေးကျဆင်းလာတာကိုတွေ့ရတယ်အထူးသဖြင့်ဒီနှစ်မှာဆိုရင်ကိုဗစ်ကြောင့်တော်တော်စီးပွားရေးကျကြမှာပို့အရင်နှစ်တွေကပို့ပြီးကျရမယ်ဆိုတော့ဒါတကဘာလုံးမှာကျမယ်ဟိုစံနှုန်းနဲ့ဖြစ်နေရဆိုကြတော့စီးပွားရေးကိုဘလို့ကက်တင်ဘလို့ဘလို့ဘလို့ပြန်ပြီးတော့ဟိုမတည်မလဲပေါ့เนาะကျွန်တော်လူငယ်ရောကျွန်တော်ဒီလူခွေဒီအလုတ်အခွင့်အရေးပြန်ရအောင်ဘလို့လုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသေးစိတ်လေးပို့တည်ကျင်တယ်လို့ထင်နေမယ်ဟိုဘလို့လုပ်မလဲဆိုတော့ဘာတွေလုပ်မလဲဆိုတော
့ပြုတ်ပေးလို့ရမှာခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောနေတာပေါ့เนาะအဲ့နီလန်းလေးတွေပေါ့ဘလို့လေးတွေလဲဆိုတော့ detail လေးကိုကျွန်တော်ပို့တည်ရအောင်ပို့အဆင်ပြေမယ်လို့ထင်တယ်
ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အထင်မှာတော်တော်လေးကိုစုံစမ်းနေနေရှိပါတယ်ဒါပေမဲ့လည်းဆက်လက်ဆွေးနွေးကြရည်လဲဟိုရှီကောင်းရှိနေဦးမှာပါဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကတ်နေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲကျမ်းမှာဖြစ်ပါတယ်အဲ့တော့အောင်ဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခန့်မဆိုင်နူဘက်မက်အီဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်နော်ကျေးဇ
ူးတင်ပါတယ်ရှင်